ချင်းပြည်နယ်မှာတဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်အောင်ဦးစားပေးလှုပ်ဆောင်ဖို့ပြည်နယ်အစိုးရကိုသမ္မတကတိုက်တွန်းလိုက်ပါတယ်။ချင်းပြည်နယ်တိုးတက်ဖို့အတွက်ချင်းတိုင်းသားတွေအနေနဲ့လက်တွဲညီညီပူးပေါင်းလှုပ်ဆောင်ကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။ဖွံ့ဖြိုးတိုးတက်မှုနှေးနေသေးတဲ့နေရာတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်လာနိုင်ဖို့ကာလသတ်မှတ်ချက်နဲ့အခွန်ကင်းလွတ်ခွင့်ပေးနိုင်ဖို့ကိုလည်းအစိုးရဘက်ကစီစဉ်နေတယ်လို့သမ္မတကပြောဆိုထားပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ VOA သတင်းတော့မတ်မီခါကသတင်းပေးပို့ထားပါတယ်။
ချင်းပြည်နယ်တွင်းမှာတဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့ဦးစားပေးလှုပ်ဆောင်ရန်ပြည်နယ်အစိုးရကိုသမ္မတကချင်းပြည်နယ်ခီးစဉ်အတွင်းမှာတိုက်တွန်းပြောဆိုခဲ့ပါတယ
်။ကျွန်တော်ဟိုအထူးသဖြင့်တဘာကြီးရတော့ဒီရီကိုရောက်တဲ့အခါမှာဒီရီကဟိုရေရှိဖွံ့ဖြိုးတိုးတက်ရေးအထူးသဖြင့် tourist destination တခုဟို quality destination တခုဖြစ်လာအောင်ဒါဆောင်ရွက်ဖို့အတွက်သူလမ်းညွှန်တာရှိပါတယ်။မေဂျာချစ်တင်မှာတော့ဒီ Rico Tourism Destination တခုဖြစ်အောင်ဆောင်ရွက်ဖို့ပေါ့နော်ဒါဟိုပြောပါတယ်ပြီးတော့မှဒီ Konuso နော် Complete မြို့နယ်အတွင်းမှာရှိတဲ့ Konuso တောင်ကိုပတ်ဝန်းကျင်ကိုလည်းပဲဒါ Tourism အတွက်ကကောက်မော်ဟိုအဆင့်မြင့်တင်ဆောင်ရွက်နိုင်ဖို့ကြိုးစားပါဆိုပြီးတော့ဟိုမိတ်ဆက်တာရှိပါတယ်ခင်ဗျ
သမရရဲ့ညွှန်ကြားမှုသမရရဲ့တိုက်တွန်းမှုတွေနဲ့ပတ်သက်ပြီးချင်းပြည်နယ်လျှက်စစ်နယ်စက်မှုလက်မှုဝန်ကြီးဆလိုင်းအိုက်ဇက်ခင်ကခုလိုပြောခဲ့တာဖြစ်ပါတယ်ဒီလိုတဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့တိုက်တွန်းခဲ့တာနဲ့ပတ်သက်ပြီးသက်ဆိုင်ရာပြည်နယ်အစိုးရဘက်ကလည်းဒေသဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့စီစဉ်နေတာတွေကိုတင်ပြခဲ့တယ်လို့ဝန်ကြီးကတော့ပြောပါတယ်ချင်းပြည်နယ်အစိုးရဘက်ကလှုပ်ဆောင်ဖို့စီစဉ်နေတဲ့တဘာဝခရီးသွားလုပ်ငန်းအပြင်အခြားဖွံ့ဖြိုးတိုးတက်ဖို့လုပ်နေတဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဝန်ကြီးစလိုက်အိုက်ဇက်ခင်ကခုလိုပြောပြခဲ့ပါသေးတယ
်ကျွန်တော်ဒီ Konuso National Park ပေါ့နော်ဒီ Complete Minute Konuso National Park အတွင်းမှာ Ecotourism တို့ဆောင်ရွက်နေဖို့အတွက်စီစဉ်ဆောင်ရွက်ထားတာရှိသလိုရီပါဝင်နော်ဒီဘက်ကျွန်တော်ချင်းပြည်နယ်မြောက်ပိုင်းဒီ destination site တွေဖွင့်ပို့ရှိပါတယ်နောက်ဒီချင်းပြည်နယ်တောင်ပိုင်းဆုံးမှာဆိုလို့ရှိရင်ပလဲဝမြို့နယ်မှာရှိတဲ့ကင်ဘူတောင်ပေါ့နော်ပတ်ဝန်းကျင်မှာလည်းပဲ wildlife conservation sanctuary မှာကျွန်တော်ဒီ ecotourism တို့ချက်ဆောင်ရွက်နေဖို့တွေ့တဲ့ကျွန်တော်ပြင်ဆင်ဆောင်ရွက်ထားတာရှိပါတယ်ဆိုတော့ကျွန်တော်ချင်းပြည်နယ်မှာ coffee ဆိုလို့ရှိရင်တချင်းကဲမှာထွက်တဲ့ coffee solution အမတန်မှ quality ကောင်းပါတယ်။နောက်ကျွန်တော်ဒီ Minter Complex မှာထွက်တဲ့ top of the hair အမတန်မှကောင်းပါတယ်။ quantity လည်းရှိတယ် quality လည်းရှိပါတယ်။ဆိုတော့အဲ့ဒီအတွက်ကျွန်တော်တို့ကတော့ဒီ tourism အပြင်ဒီ eco based industry ကိုကျွန်တော်တို့တက်တော့ပုံအောင်ဆောင်ရွက်ဖို့ဆွေးနွေးဟာပေါ့လေ။ဒါတို့ရှိပါပဲ
။ဒီကနေ့ဟာ69နှစ်မြောက်ချင်းမျိုးသားနေလေဖြစ်ပါတယ်ချင်းမျိုးသားနေနဲ့ပတ်သက်ပြီးသမရကချင်းပြည်နယ်ကိုတဝင်လွှာပေးပို့ခဲ့ပါသေးတယ်ဒီလိုပေးပို့တာမှာသမရကချင်းပြည်နယ်တိုးတက်ဖို့အတွက်အစိုးရနဲ့အတူချင်းတိုင်းရင်းသားတွေအနေနဲ့လက်တွဲညီညီပူးပေါင်းဆောင်ရွက်ပေးကြဖို့တိုက်တွန်းထားတာလည်းပါဝင်ပါတယ်သမရကြီးရဲ့ချင်းပြည်နယ်ခရီးစဉ်ချင်းပြည်နယ်တိုးတက်ရေးအတွက်လှုပ်ဆောင်ပေးဖို့စီစဉ်ဆောင်ရွက်လာမှုနဲ့တဘာဝခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့တိုက်တွန်းခဲ့တာတွေနဲ့ပတ်သက်လို့ချင်းတိုင်းရင်းသားတွေဘက်ကတော့သမရရဲ့လှုပ်ဆောင်မှုအပေါ်ကြိုဆိုလိုက်ကြပါတယ်ဒီကနေ့ချင်းမျိုးသားနေနဲ့ပတ်သက်လို့သမရကြီးပြောခဲ့တဲ့တဝင်လွားချင်းပြည်နယ်တိုးတက်ဖို့အတွက်သမရကြီးရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ချင်းတိုင်းရင်းသားဒေါက်တာဆလိုင်းလျံမုံစာခေါင်ကတော့အခုလိုမြင်ပါတယ
်ကျွန်တော်တို့ချင်းမျိုးသားနေကိုနဝတနာအဖာစီဆိုရခဲ့တုံးကလည်းကျွန်တော်တို့ကျင်ပခွင့်မရဘူးဟုတ်တော့လည်းချင်းမျိုးသားနေကိုချင်းပြည်နေနေဖြစ်နေပြောမယ်စတဲ့အပြင်မျိုးမျိုးကျွန်တော်တို့ဟိုဖိနှိပ်မှုတွေချုပ်ချယ်မှုတွေခံရတဲ့ဟာတွေရှိခဲ့တယ်အဲ့ဒီသူချင်းနေမျိုးကနေပြီးတော့ခုကနိုင်ငံတော်သမ္မတကြီးကိုတိုင်ကျွန်တော်တို့ရဲ့ပွဲမှာလာတဲ့တယ်ဆိုတာတော့ဒါကျွန်တော်တို့ချင်းလူမျိုးတွေအတန်မှကိုကြီးဝန်သားစေပေါင်းပါတယ်နောက်တော့နိုင်ငံတော်သမ္မတအနေနဲ့ဒီလိုဝင်ကြပေးတယ်လူလုံးတင်တယ်ဆိုပြီးတော့ဆောင်ရွက်ပေးနေတဲ့ဟာတွေကကျွန်တော်တို့အနေနဲ့အများကြီးဝန်သားပါတယ်သူလည်းကျေးဇူးပါတယ်သူဝင်ကြတဲ့အချိန်အစိုးရလည်းပဲလက်တွေ့ဆောင်ရွက်ပေးလိုက်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
။သမရကြီးရဲ့ချင်းပြည်နယ်ခီးစဉ်မှာဖွံ့ဖြိုးတိုးတက်မှုနှေးနေသေးတဲ့နေရာတွေအတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပုံမဝင်လာနိုင်ဖို့ကာလသတ်မှတ်ချက်နဲ့အခွန်ကင်းလွတ်ခွင့်တွေပေးနိုင်ဖို့အတွက်လည်းအစိုးရဘက်ကစီစဉ်နေတယ်လို့ပြောဆိုခဲ့တာမျိုးတွေရှိခဲ့ပါတယ်။ဒီလိုဖွံ့ဖြိုးတိုးတက်ဖို့နှေးကွေးနေတဲ့ဒေသတွေထဲမှာချင်းပြည်နယ်ကလည်းတစ်ခုအပါအဝင်ဖြစ်ပါရဲ့ရှင်။